ဟုတ်ကဲ့ဦးစာနေငိမ့်ခင်ဗျအခုမြန်မာနိုင်ငံကိုလာမယ့်18ရက်ကနေ17ရက်နေ့ရက်အမေရိကန်သမ္မတဘာရက်အိုဘားမားလာရောက်လည်ပတ်မယ်လို့ကျွန်တော်တို့မကြခင်ကပဲသတင်းရပါတယ်ခင်ဗျအဲ့တော့ဒါကအမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လားခင်ဗ
ျဟုတ်ကဲ့ကျွန်တော်ကအမေရိကန်ပြည်ကြားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့မှုပါတယ်ကျွန်တော်ဒီမှာရောက်တဲ့အချိန်မှာကျွန်တော်မှတ်သားမိတာတစ်ခုကတော့1953ခုပေါ့သမ္မတကြီးအိုက်ဆန်ဟောင်းဝါလက်ထက်မှာဒုတိယသမ္မတနစ်ဆင်ကလာမှုပါတယ
်ဟုတ်ကဲ့အဲ့ဒါတော့ तू ကဒုသမ္မတဘဝနဲ့ပေါ့ခင်ဗျာဒီနောက်ပိုင်းမှာမစ္စတာနစ်ဆင်က1985ခုနှစ်မှာ तू ဗမာပြည်နောက်တစ်ကြိမ်တော့ရောက်သေးတယ်ခင်ဗျာအဲ့တုန်းကသမ္မတဖြစ်တဲ့ဦးဆန်းယူတို့မြမအာနာရှင်ဦးနေဝင်းတို့တွေ့ခဲ့ဘူးတဲ့အဲဒါပေမဲ့အဲ့ဒီအချိန်ကတော့ तू ကသမ္မတမဟုတ်တော့ဘူးပေါ့ခင်ဗျာအဲ့တော့သမ္မတအိုဘားမားအခုမြန်မာပြည်သွားမဲ့ခီးစဉ်ဟာအမေရိကန်သမ္မတတဦးရဲ့ပထမဆုံးခီးစဉ်ဆိုတော့မြန်မာနိုင်ငံရဲ့စီးပွားရေးတပုံဘယ်လိုများအကျိုးသက်ရောက်မှုတွေရှိနိုင်မလဲခင်ဗျာ
ဟုတ်ကဲ့အခုလိုအမေရိကန်သမ္မတကြီးကိုရိုင်းမြန်မာပြည်လာမယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာလည်းနိုင်ငံရေးစနစ်တွေပြောင်းသွားပြီပြီးခဲ့တဲ့စက်တင်ဘာလကကျွန်တော်တို့နိုင်ငံသမ္မတကြီးဦးသိန်းစိန်နဲ့ကျွန်တော်တို့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်တို့ကလည်းအမေရိကန်နိုင်ငံကိုရောက်ရှိခဲ့ပြီးဖြစ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာလည်းထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်နေပါပြီ။မနေ့ကပဲကျွန်တော်တို့သမ္မတကြီးကနေပြီးတော့နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဥပဒေကိုလက်မှတ်ရေးထိုးခဲ့တယ်လို့ကျွန်တော်ကြားသိရပါပါတယ်။အဲဒီလိုကာလမှာပဲသမ္မတကြီးဘာရက်အိုဘားမားပြည်ပကိုလာမယ်ဆိုတော့ဝမ်းမြောက်စရာကောင်းတယ်။တိုင်းပြည်အတွက်အလားအလာတွေအများကြီးကောင်းတယ်။ဒီကနေ့ဆိုလို့ရှိရင်ကမ္ဘာပန်းနေပြီးတော့တန်း80ဦးပြေးဖို့ရှိတယ်။နောက်165သန်းကိုအတိုးမဲ့ချီးမယ်ဆိုတဲ့သတင်းကောင်းတွေလည်းကြားနေရတာပါဒီလိုသတင်းကောင်းတွေကြားနေတဲ့အတူအမေရိကန်နိုင်ငံကလင်းလင်းမြုံလာမဲ့ကုမ္ပဏီကြီးတွေကိုကာကိုလာတို့ဗီဇာတို့စတဲ့ကုမ္ပဏီကြီးတွေကနေပြီးဗမာပြည်မှာလာပြီးလင်းလင်းမြုံလာမယ်ဆိုတော့ဗမာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးလာတော့မယ်ဆိုတဲ့အလားအလာအသိဉာဏ်တွေကိုမြင်နေရပြီလို့ကျွန်တော်ဝမ်းမြောက်ဝမ်းသာပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျအခုဒီလိုအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတိုးတက်လာတာပေါ့ခင်ဗျအထူးသဖြင့်ကျွန်တော်တို့တခြားကြားထားတဲ့သတင်းတချို့ရဆိုရင်မြန်မာနိုင်ငံကတမတော်ထိပ်ပိုင်းအရာရှိတွေလည်းအမေရိကန်တမတော်မှာလာရောက်လေ့လာဖို့တို့အဲ့ဒီအစီအစဉ်တွေလည်းရှိတယ်ခင်ဗျအဲ့တော့ဒီအခြေအနေတွေတွေ့မယ်ဆိုရင်တရုတ်အစိုးရကအမေရိကန်အစိုးရနဲ့မြန်မာအစိုးရကြားရင်းနှီးမှုတွေဒီလိုထူးထူးခြားခြားတိုးတက်လာတာကိုသူဘယ်လိုများသဘောထားနိုင်မလဲခင်ဗျတ
ရုတ်ကလည်းဒါလက်ခံမှာပါပဲနော်ဗမာစစ်စိုးရရဲ့အကြောင်းကိုပြောတော့ကျွန်တော်သွားသတိရတယ်ဗျမဆလခေတ္တကတစ်ချိန်လုံးဗမာအရာရှိတွေကအမေရိကန်နိုင်ငံမှာသွားပြီးတော့စစ်ပညာသင်ရတာတွေအများကြီးပါပဲဘူဂျီကြီးခင်ညွန့်တော်မှအမေရိကန်နိုင်ငံမှာသွားပြီးပညာသင်မှုပါတယ်အဲ့ဒီအရာတွေကဒီနဝတခေတ်မှာပိတ်သွားပြီးတော့ပြည်ပေါင်း20လောက်ဆက်သွယ်ပြတ်တောက်သွားတာပေါ့နော်အဲ့ဒီဟာအခုပြန်ပြီးတော့ပွင့်လာတဲ့ကြောင့်မလို့ဒါစစ်ဘက်ဆိုင်ရာမှာလည်းကောင်းတဲ့အလားအလာတွေဖြစ်သလိုနော်အရှေ့တောင်အာရှနိုင်ငံတွေကလည်းဒါဝမ်းမြောက်ဝမ်းသာကြိုဆိုကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီသမ္မတအိုဘားမားခီးစဉ်ကြောင့်ဒီမြန်မာနိုင်ငံပေါ်မှာရောတခြားအာရှနိုင်ငံတွေအပါဝင်ပေါ့ဗျာကမ္ဘာနိုင်ငံတွေအမြင်ကတစုံတရာတိုးတက်ပြောင်းလဲစရာများရှိမလားခင်ဗျာ
ဒါအများကြီးဖြစ်လာမှာအမေရိကန်သမ္မတတယောက်လုံးဒီလိုရောက်လာပြီးဆိုလို့ရှိရင်ဥရောပကလည်းဒီတိုင်းနေလို့မရတော့ဘူးသူတို့လည်းဟိုလမ်းတွေဖောက်ပြီးဝင်လာကြတော့မှာပဲအဲ့တော့ဒါကောင်းတဲ့လက္ခဏာတွေပါခင်ဗျာအမေရိကန်ပြည်သူတွေနဲ့မြန်မာပြည်သူတွေကြားမှာချစ်ကြည်ရင်းနှီးမှုအပြန်အလှန်လေးစားမှုတွေပိုးပြီးတော့ဖြစ်ထွန်းလာပြီးတော့ကျွန်တော်တို့တိုင်းပြည်တိုးတက်ဖို့အတွက်အားရပြင်းထန်စရာကောင်းတဲ့ဖြစ်ချက်ပဲဖြစ်ပါတယ်ခင်ဗျာ
ဥစားနေကြခင်ဗျာကျွန်တော်တနေ့တခုလေးဖြည့်ပြီးမေးချင်ပါတယ်အဲ့ဒါကတော့ဒီမြန်မာအစိုးရအဖွဲ့အတွင်းမှာပေါ့နော်သမ္မတကြီးဦးသိန်းစိန်ဦးဆောင်တဲ့အဖွဲ့တွေကဒီမိုစီပြုပြင်ပြောင်းလဲရေးကိုမြန်ထက်ထက်ပြုကျင်တယ်တချို့ကတော့ခန့်နှီးလေးသွားကျင်တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်အဲ့တော့အခုလိုအမေရိကန်သမ္မတအိုဘားမားလာရောက်ချင်းအပြင်သမ္မတကြီးဦးသိန်းစိန်ရဲ့ဒီဒီမိုစီပြုပြင်လုပ်ငန်းတွေမှာရောတစုံတရာအထောက်ပံ့ဖြစ်နိုင်မလားခင်ဗျာ
အများကြီးဖြစ်နိုင်ပါတယ်အများကြီးဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့သောသောပြောသွားပြီပေါ့နော်ဟိုသမ္မတကြီးဦးသိန်းစိန်အဖွဲ့ထဲမှာဟလာတချို့ကဖြည်းဖြည်းပဲသွားကျင်တယ်တချို့ကလည်းမြန်မြန်သွားကျင်တယ်ဆိုတာအဲ့ဒါသမ္မတကြီးပြောတာတခုသွားသတိရတယ်ဗျနေကွင်းနေမဲ့လူတွေတော့ तू ကလက်တွဲမနေတော့ဘူးဖြုတ်ထားခဲ့တော့ပဲဆိုတာတခါဒီနှစ်ထဲမှာပြောဘူးလားကျွန်တော်မှတ်မိပါတယ်ခင်ဗျအဲ့တော့သမ္မတကြီးကတော့အမြန်ဆုံးကိုဖြည့်တက်ခြင်းတဲ့သဘောဆောင်နေတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအခုလိုသမ္မတကြီးအိုဘားမားရောက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာလည်းဒီမိုကရေစီအရေးတွေလည်းပုံပြီးသွက်သွက်လက်လက်မြန်မြန်ဆန်ဆန်ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျဒီမိုကရေစီအရေးမှာပြတ်ပြတ်သားသားမရှိတဲ့ ပုံကိုယ်တွေလည်းပြောင်းလဲလာမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
โอเคဦးစာနေနေခင်ဗျာကျေးဇူးအထူးတင်ပါတယ်ခင်ဗျာ